သုံးလို့ရှိမှာခင်ဗျာအမေရိကန်ပြည်တော်စုနယူးယောက်နဲ့ဗာဂျီးနီးယားမှာဖြစ်ခဲ့တဲ့ 9/11 အကြမ်းဖက်တိုက်ခိုက်မှုဟာအခုဆိုရင် 18 နှစ်ပြည့်လာပြီဖြစ်ပါတယ်နယူးယောက်မြို့က 9/11 အကြမ်းဖက်တိုက်ခိုက်မှုကြီးကိုကိုယ်တိုင်တွေ့ခဲ့ရသူမြန်မာတို့ကတော့အဲ့ဒီဖြစ်ရကြောင်းဒီကနေ့ချင်းဒီစိတ်ထဲတုန်လှုပ်နေရစေပဲလို့ပြောပါတယ်ကဘာပေါ်ကဘယ်နေရာမှာမဆိုအကြမ်းဖက်ဖြစ်ရှင်းမှုတွေကရလက်ကောင်းတွေထွက်ပေါ်စေမှာမဟုတ်ဘူးလို့လည်းဆိုပါတယ်ဒီအကြောင်းကိုဆက်လက်တင်ပြကြမှာပါလွန်ခဲ့တဲ့18နှစ်တာကာလ2001ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအယ်ကိုင်ဒါအကြမ်းဖက်သမားတွေဟာလေယာဉ်တွေကိုပြန်ပြီးဆွဲပြီးလေယာဉ်နှဆင်းကနယူးယောက်မြို့ကအထက်ပေါင်း130ရှိတဲ့ World Trade Center မိုးမျော်တိုက်ကြီးကိုဝင်တိုက်ချိုချခဲ့ပါတယ်။တတိယဒဇင်းက Washington DC မြို့နားကဗာဂျီးနီးယားပြည်နယ် Arlington မှာရှိတဲ့ပန်ဒဂွန်စစ်ဌာနချုပ်ကိုအသေးခံထိုးစွန်းခဲ့တာပါ။သတ္တုဌလေယာဉ်ကတော့ Washington DC မြို့ကိုဦးတည်လာနေတော့ပန်ဆယ်ဗီးနီးယားပြည်နယ်ရှန့်စ်ဗေးခရိုင်မှာပြတ်ကျသွားခဲ့ပါတယ်။လူပေါင်း3000နီးပါးသေဆုံးပြီးလူ6000လောက်ထိခိုက်ဒဏ်ရာရခဲ့တဲ့ 9/11 မှာနယူးယောက်မြို့က World Trade Center ညီနောင်မိုးမျှော်တိုက်ကြီးကိုလေယာဉ်နှဆင်းဝင်တိုက်ခဲ့တဲ့ဖြစ်ရပ်ကတော့အဆိုးရွားဆုံးဖြစ်ပါတယ်။ 9/11 အကြမ်းဖက်တိုက်ခိုက်မှုကြီးကိုကိုယ်တိုင်ကြုံခဲ့ရသူကိုရွှေထွန်းကတော့အဲ့ဒီဖြစ်ရပ်ပြန်တွေ့တိုင်းဒီကနေ့အချိန်ထိတုန်လှုပ်နေရသေးတယ်လို့ဆိုပါတယ်။
အဲဒီနေ့မနေ့7နိုင်တော့ကျွန်တော်ရောက်သွားတဲ့အခါမှာတော့တော့တာဝါကအဲ့မှာပြီးတောင်နေပြီအဲ့မှာကျွန်တော်တို့ကဆိုင်ကနေခွက်ကြည့်တယ်ခွက်ကြည့်လို့တော့နိုင်ဘက်တော့ပဲဆိုင်ကလုံးကွာပြောရေးပြောရေးကျွန်တော်တို့တော့တာဝါတိုက်ခွက်ကြည့်တယ်ကျွန်တော်တို့ခေါင်းပေါ်တည်တယ်ဆက်လာအလေးရစည်းလာကြပြီကျွန်တော်တင်တော့အဲ့တော့တာဝါကိုကြီးကနေနေထင်တာပေါ့ဗျာအဲ့ကြည့်တယ်ခေါင်းဝတ်တဲ့လေအဲ့မှာတော့တာဝါကြီးတုံးဆိုတိုက်ရောဟာအဲ့ဒီမှာပဲကျွန်တော်တို့ဘာလုပ်ရမှန်းမသိဘူးဟိုအော်ပေါက်ကွဲလွင့်စီပြီးတော့ကျွန်တော်တို့ဒီကဲဟိုအပိုင်းစားလေးကြာထိပါဆိုတော့ကျွန်တော်တို့အစားအဝေးဝင်ကြည့်ဝင်ကြည့်ပုံနေကျွန်တော်တို့တောက်မှာပဲမှန်စားလေးကွဲပါလေရောဝုန်းဝုန်းတဲ့တောက်ကြီးရဲ့တုံလုံးသိစိတ်မကြောက်ဆိုတော့ကထက်ပြီးအဲ့တော့ဒီကုန်းလုံးကကျွန်တော်တို့အစားအဝေးလိမ့်ဝင်နေကျွန်တော်နေလို့မရဘူးလေတက်ကျူနဲ့ပြတ်လာတယ်တကယ်ပါပဲဖြစ်ဖြစ်နေသလိုအဲ့ဒါထွက်ပြီးထွက်ပြီးတဲ့ခေါတော့ဒီကစက်ရယ်လမ်းကြောကြောတော့အပွင့်ရှင်လေးရောက်တော့ဟိုဘယ်လိုပြောမှတော့မသိဘူးပေါ့ဗျာဒီကြက်လက်ပြက်ဒီလေးဘောအစိပ်ပိုင်းဟာအဲ့ဒီမှာအကုန်လုံးဘလို့မှမြင်ရတယ်လည်းမကောင်းဘူးဗျအဲ့တချို့ချက်သွားတဲ့မိန်းမတွေဆိုထိုင်ကုန်တယ်ပဲသွားတော့သွားကျွန်တော်ကတော့ကြီးတာပေါ့ဗျကြီးရောလူတွေနဲ့အများကြီးဆိုဟိုတို့ဒီတို့နဲ့အဲ့ဒါနဲ့ကိုယ့်အကူပဲအတက်ပေါ့လွတ်မြောက်လွတ်မြောက်ကြောင်ကြာစီရောမိကြတယ်ပဲပြီးပါပဲဆိုဒီဘက်ကိုခူးမဲ့ပင်ပေါ်ပေါ့အဲ့တကောဆက်ကြည့်ပါစေအဲ့ဆက်ကြည့်လို့အဲ့ပါတယ်မရောက်သေးဘူးကျွန်တော်တို့ဒီနောက်တော်ဝါရောက်ဝို့ဖို့ဆိုအကျိုးကြအကျိုးကြတော့ပြောင်းနေတရားမှဒီနှစ်ပေသုံးပေတော့တိတ်မမြင်ရတော့ဘူးအဲ့လောက်ဆိုးသွားအဲ့ဒီဖြစ်ဖြစ်ကတော့အခုပြောရင်တော့ပါတိတ်လည်းမကောင်းလို့ကိုကျွန်တော်တရားဝင်နဲ့တွေ့တော့ပြောတာလို့အဲ့လိုမျိုးတစ်ခုဖြစ်ငါပါခံစားရတယ်လို့နှလုံးကုန်ပြန်လာတာ
ကိုရွှေထွန်းဟာအဲ့ဒီချိန်တုန်းက World Trade Center အဆောက်အုံနဲ့မလန်းမကန်းမှာရှိတဲ့တိုင်းမြင့်ကြီးမှာစူရှိဆိုင်ဖွင့်ထားသူဖြစ်ပါတယ်ဒီလိုဘာသာရေးအစွန်းရောက်တဲ့အကြမ်းဖက်ဖြည့်ရှင်းမှုတွေကရလကောင်းတွေကိုရရှိစေမှာမဟုတ်ဘူးလို့သူကဆိုပါတယ်
ဘာသာရေးအဆုံးရောက်သူကကျွန်တော်တော့မကြိုက်ပါဘူးဘယ်ဘာသာဖြစ်ဖြစ်ဘုရားဘာသာနဲ့အဆုံးရောက်မကောင်းဘူးခရစ်စတန်နဲ့အဆုံးရောက်မကောင်းဘူးမွတ်စလင်နဲ့အဆုံးရောက်မကောင်းအဲ့လိုပဲပြောချင်ပါတယ်ဒီလိုအဆုံးရောက်ပြီးတော့လူတွေကအမျိုးမျိုးဒုက္ခလူသားတွေဒုက္ခရောက်တာလေကျွန်တော်အတွေ့အကြုံကတော့ဒီလိုကြားဖက်ရှင်တို့အဲ့လိုကိစ္စတွေကတော့ဘယ်တော့မှတော့ငြင်းချမဲ့လို့တော့မထင်ပါဘူးအကောင်းဆုံးကြီးကတော့ဟိုစစ်စစ်ကဟိုညီတိုင်းချင်းတဲ့အစီရက်လာပဲအဲ့လိုမျိုးပဲကျွန်တော်တော့ဟိုလူလာပါတယ
်9/11အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့ World Trade Center ဟာနယူးယောက်မြို့လူစီကားလွန်းနဲ့မန်ဟတန်အရပ်မှာရှိတာပါအကြမ်းဖက်တိုက်ခိုက်မှုကြောင့်ပြိုပြက်သွားခဲ့တဲ့မိုးမျော်တိုက်ကြီးနားတစ်ဝိုက်မှာအခုတော့အဆောက်အုံတစ်တင်နဲ့ပြန်လည်စီကားနေပြီးအဲ့ဒီမှာရှိခဲ့တဲ့ World Trade Center မြေအောက်ဘူရာကိုလည်းဒီစက်တင်ဘာလဆန်းမှာပြန်ဖွင့်နိုင်ခဲ့ပါတယ်9/11တုန်းကသတ္တုဌာမြောက်ပြန်ပြီးဆွဲလျင်ပြစ်ချခဲ့တဲ့ပန်ဆယ်ဗီးနီးယားပြည်နယ်ရှန့်ဒေးခရိုင်မှာကျင်းပမဲ့9/11 18နှစ်ပြည့်အထိမ်းအမှတ်ခန်းသားကိုတော့သမ္မတဒိုနယ်ထရန့်ကိုယ်တိုင်တက်ရောက်မယ်လို့ကြေညာထားပါတယ်။သမ္မတအင်ဂျူရောကတော့စက်တင်ဘာ9ရက်ကနေ9ရက်နေ့ထိကို9/11မှာတည်ဆုံခဲ့သူတွေအတွက်ဆူတောင်းပေးဖို့နဲ့အောင်မေ့ဝယ်နေ့အဖြစ်ကြေညာခဲ့ပြီးဒီဖြစ်ရပ်ကတိုင်းပြည်ရဲ့ကံကြမ္မာကိုစမ်းသပ်ခဲ့တာဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံသားတွေရဲ့အင်အားနဲ့ခံနိုင်ရည်ဟာဘယ်တော့မှပြပြဖို့ဖြစ်သွားမှာမဟုတ်ဘူးလို့သမ္မတအင်ဂျူရောကကြေညာချက်မှာရေးထားပါတယ်ခင်ဗျာ။